သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါသောရရှိများယနေ့ April 27ရက်ဒီနေ့နာနေအတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကတေရောအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။ Federal ရွေးကောက်ပွဲအတွက်စောစီစွာမဲပေးမှုကိုစတင်။ Federal ကောင်ဆောင်များသည်အစောပိုင်းမဲပေးခြင်းမဖွင့်ပြီးတရက်လိုတွင် Australian မဲဆန္ဒရှင်များအားနိုင်ငံရေးကမ်းလှမ်းမှုများဖြင့်အနိုင်ရရန်အပြင်းထန်ကြိုးစားနေပြီးသားနှင့်ချီသောလူများသည်၎င်းတို့ရဲ့မဲများကိုစောစီးစွာမဲပေးရန်စီစဉ်ထားကြပါသည်။ Australian Electoral Commission သည် Australia ရဲ့အကြီးဆုံးငြိမ်းချမ်းရေးအချိန်ထောက်ပံ့ပို့ဆောင်ရေးအခမ်းအနားဟုနာမည်ပေးထားတဲ့ရွေးကောက်ပွဲကိုမဲပေးရန်စီရင်သွင်းသူ18သန်းကျော်နှင့်မဲစာရွက်သန်း60ရိုင်းနဲ့ထုတ်ဝေရန်ပြင်ဆင်နေပါတယ်။ဤစရရှိပိတ်ရက်သည်အစင်းသာအဖြစ်ရွေးကောက်ပွဲမဲဆွယ်မှုတွင်ခေတ္တရန်သာခြင်းကိုကိုစားပြုတော်လဲကြီးညာချက်များကိုဆက်လက်ထုတ်ပြန်နေပါတယ်။လွန်ခဲ့တဲ့ရက်သပတ်များအတွင်းညွန်ပေါင်းအဖွဲ့မှကြီးညာချက်သည်စံပြသည့်လှုပ်ရှားမှုတစ်ခုဟုနာမည်ဆိုတက်ခံရပြီးနောက်လေဘာသည်အလုသမားများ penalty rate ကိုအကာအကွယ်ပေးမှုကိုဥပဒေပြုမယ်လို့ကတိပြုထားပါတယ်။ April 27ရက်ယနေ့နောက်ပိုင်းတွင်ညွန်ပေါင်းအဖွဲ့သည် Operation Safer Communities ဟုခေါ်သောဒေါ်လာ950 million package ဖြင့် Law and Order Initiative ဥပဒေကိုအချမ်းမြင့်ဖော်ပြရန်စီစဉ်ထားပါတယ်။၎င်းတွင်တရားမဝင်မူရစေဘွားကုန်သွယ်မှုကိုတိုက်ဖျက်ရန်မြို့သားမူရစေဘွားအင်းနီဖွဲ့စည်းထားသောရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့အတွက်ကတိကဝတ်များပါဝင်သည့်ဒေါ်လာ355သန်းကိုပေးဆောင်မယ်လို့ဆိုထားပါသည်။ဖေရိုရွေးကောက်ပွဲနီကလာချိန်တွင်အွန်လိုင်းတွင်မဟုတ်မမှန်ချိန်ချမှုများရှိနေ။ဖေရိုရွေးကောက်ပွဲမဲဆွယ်မှုအတွင်းသားနှင့်ချီသောနိုင်ငံရေးဆွေးနွေးမှုများလွှမ်းမိုးနေသောဆိုရှယ်မီဒီယာများတွင် profile to များလွှမ်းမိုးနေတာကိုတွေ့ရှိရတယ်လို့ဆိုပါသည်။မမမကသတင်းထောက်လိုင်းရေးကမ္ပဏီ Cyber က X ရခင်က Twitter လို့ခေါ်တဲ့ Social Media Platform မှာခွဲခြားစိတ်ဖြာခဲ့သောအကောင့်၅ခုမှာတဦးသည့်ရွေးကောက်ပွဲနှင့်ဆွေးနွေးရာတွင်အတူအယောင်ဖြစ်ပြီး AI မှဖန်တီးထားသောရုပ်ပုံများနှင့်စိတ်ပိုင်းဆိုင်ရာခြေလှယ်သည့်ဘာသာစကားများကိုအသုံးပြုထားကြောင်းပြောကြားပါသည်။အကောင့်တစ်ခုသည်အချိန်900ကျော်တင်ခဲ့ပြီးအသုံးပြုသူခန္ဓာသိ26000ရှိကြောင်းကမ္ပဏီကပြောဆိုပါတယ်။ Bots မှာမြင့်တင်ပေးတဲ့အဓိကစာချုပ်မှာ Anthony Albanese ဟာဂုဏ်သိက္ခာကျဆင်းစေရန် Labor Party ကိုတိုက်ခိုက်နေခြင်းဖြစ်ပြီးအဆိုအရအရေးချင်းမရှိစီးပွားရေးရနိုင်ငံကိုထိခိုက်စေတယ်လို့သတင်းချဲ့ထွင်းခြင်းဖြင့်၎င်းရဲ့နိုင်ငံရေးယက်တီမှုကိုထိခိုက်စေရန်ပြုလုပ်တယ်လို့ Bots ကဆိုပါတယ်။မြန်မာငွေကပ်ဆိုးကိုခုထုံးလုပ်၍ငွေရှာမှုတွေရှိနေ2025ခုနှစ်မတ်လကမြန်မာကိုပြင်းအား9.9ငလျင်လှုပ်ပြီးနောက်အမျက်ထုတ်သူများသည့်လူမှုကွန်ရက်တွင်သတင်းထုဗီဒီယိုထုများဖြင့်ပုံမှားရိုက်ပြီးအလုံးရင်းဝင်ရောက်ခါကြော်ညာဝင်ငွေဒေါ်လာ100000ချီရနိုင်တဲ့ကလစ်များဖြင့်များခေါ်ပြီးဖျို့ဖျဲအခြေအနေကိုအမျက်ထုတ်အဆုံးချတယ်လို့ Digital Sunset လေးလာသူများကပြောဆိုပါတယ်စိတ်ခံစားမှုဖြစ်စေတဲ့ပြက်နှံသွားသောပုံများဖြစ်စေ၊ကဲဆဲရေးဇာလံဖြစ်စေ၊ထိုလိမ့်လည်းမှုများသည်စိုးရင်ကြောက်လန့်မှုမြင်မာခြင်းနှင့်ဤသည့်သဘာဝဘေးအန္တရာယ်သို့မဟုတ်စစ်ဖြစ်ပွားမှုနောက်ပိုင်းသတင်းသိရှိလိုသူများအပေါ်အမျက်ထုတ်နေခြင်းဖြစ်ပါသည်။ Syria နှင့် Malaysia မှာရိုက်ကူးထားတဲ့ဉာဏ်ရည်တုနည်းပညာ AI ဖြင့်ဖန်တီးထားတဲ့သဘာဝဘေးအန္တရာယ်ဗီဒီယိုများပြက်နှံနေသည်ကိုတွေ့ရကြောင်းမြန်မာမှသတင်းမားနဲ့မှန်စကားကိုတိုက်ဖျက်ရေး Facebook စာမျက်နှာကိုစီမံနေတဲ့အောက်ခြေလူထုအဖွဲ့အစည်း Digital Inside Lab ကပြောဆိုပါတယ်။ဟဲ့ဒီသတင်းအများစုကဘာမှမဆိုင်တဲ့အရင်ကသဘာဝဘေးအန္တရာယ်ဓာတ်ပုံနဲ့ဗီဒီယိုတွေကိုပြန်သုံးပြီးတချို့ကလည်း ဉာဏ်ရည်ထုနည်းပညာ AI အသုံးပြုပြီးလောက်ချံဇက်လန်းတွေတင်ကြတာဟုလုံချုံရေးရအမည်ပြောင်းထားသူသုသေသနအရာရှိဝင်ဒီကပြောဆိုပါတယ်၎င်းသည်မြန်မာနိုင်ငံမှမဟုတ်ပဲမလေးရှားမှဖြစ်ပြီးမကြသေးမီကမြန်မာကငနေနဲ့ဆက်ဆက်မှုရှိဟုဆိုပါတယ်လွန်ခဲ့သောနှစ်ကအမေရိကန်ပြည်ထောင်စုနေရာတချို့တွင် Helen Hurricane Moon တိုက်ခတ်ပြီးနောက်ကောလာဟာလများပြန့်နှံ့ပြီးအစိုးရသည်ဖက်ဒရယ်သဘာဝဘေးအန္တရာယ်ရန်ပုံငွေများကိုတရားမဝင်ရွှေ့ပြောင်းအခြေချသူများသို့ပေးပို့နေတယ်လို့ဆွဆွဲဖော်ပြထားပါတယ်နေ့စဉ်သတင်းတို့ news flash များပုံမူချသည့်ရန် SBS language podcast ကိုတွားရောက်ချိရှိပါသို့မဟုတ်ဝင်ရောက်နားဆင်ချိပါဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple podcast Google podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ